အမေရိကန်နိုင်ငံတဝက်ဖြစ်ပေါ်နေတဲ့အေးလိုက်နဲ့နင်းမုံတိုင်းထံကြောင့်အနည်းဆုံးလူ18ဦးသေဆုံးခဲ့တယ်လို့နေပေါင်းသိမ့်တဲ့ချီပြီးလျှက်စီမီတွေပြတ်တောက်တာပြင်စီးပွားရေးလုပ်ငန်းတွေလည်းခရစ်မတ်ကာလမှာလျှက်စီမီလုံးဝမရနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေကြပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာတော့ဟာရီကိန်းမုန်တိုင်းသမျှအင်အားပြင်းတဲ့နင်းမုန်တိုင်းတိုက်ခိုက်ခဲ့တာကြောင့်ဒေသတစ်ခုလုံးနင်းတွေနဲ့ဖုံးလွှမ်းခဲ့ပါတယ်။ရာသီဥတုအခြေအနေဆိုးဝါးလွန်းတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မြို့ရဲ့နိုင်ငံတကာလေဆိပ်တွေလည်းပိတ်ထားပါတယ်။နိုင်ငံတော်သက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာဟာပြင်းထန်လွန်းတဲ့အေးဒဏ်ကိုခံကြရတာမော်တော်ယာဉ်တိုက်ခိုက်မှုတကိုင်းတွေကျိုးကျမှုစတဲ့ဒဏ်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဘာဖလိုမြို့မှာတည်ဆုံးသူ3ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်ဗုဒ္ဓနေ့ကစတင်ခဲ့တဲ့ဒီအေးလိုက်နဲ့မုံတိုင်းတံကြောင့်နိုင်ငံအရှေ့ပြားကနေအနောက်ဖြားထိလျှက်စစ်မီပြတ်တောက်တာတွေနဲ့ရင်ဆိုင်နေရတာပါ။နေမုံတိုင်းကြောင့်နိုင်ငံတော်ခရစ်မတ်ကာလမှာကုန်းချောင်းလေချောင်းကခီးသွွားကြမဲ့သူအလုံးအခက်ခဲတွေနဲ့ရင်ဆိုင်နေရတာမှာလွန်ခဲ့တဲ့ရက်နေ့ငယ်အတွင်းလေရင်ခီးစစ်ထောင်ပေါင်းများစွာဖြစ်ခဲ့ရတာကြောင့်ခီးသွွားအများပြားလဲလေစိတ်တွေမှာပိတ်မိနေကြသလိုကုန်းချောင်းနဲ့ခီးသွွားသူတွေလည်းအဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုတွေနဲ့လမ်းကြောင်းပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေကြပါတယ်ခင်ဗျာ။